EU ဥရောပသမဂ္ဂရဲ့စာနာမှုအကူအညီပေးရင်းနဲ့ပြည်ပခဖြည့်ရှင်ရေးဆိုင်ရာမဟာမင်းကြီးခရစ်စတော့စတိုင်လီယာနီချာမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးစာနာမှုအကူအညီပေးဆေးဆိုင်ရာမြေပြင်အခြေအနေတွေကိုလေ့လာဖို့အတွက်မြန်မာနိုင်ငံမှာမေလ12ရက်နေ့ကနေ14ရက်နေ့အထိအလဲပတ်ရောက်ရှိနေပါတယ်စတိုင်လီယာနီချာရခိုင်ပြည်နယ်အတွင်းကစာနာမှုလိုအပ်နေတဲ့အခြေအနေတွေကိုကိုယ်တိုင်လေ့လာနိုင်ဖို့အတွက်စစ်တွေမြို့ကိုစနေနေ့နောက်ပိုင်းကရောက်ရှိလာကြောင်းပြည်နယ်အစိုးရအရာရှိတွေကပြောပါတယ်မဟာမင်းကြီးအနေနဲ့EU ရဲ့စာနာမှုအကူအညီပေးဆိုင်ရာစီမံကိန်းတွေကိုတနင်္ဂနွေနေ့မှာတွားရောက်လေ့လာမှာဖြစ်ပါတယ်။ EU နိုင်ငံခြားမူဝါဒရေးအကြီးအကဲဖက်ဒရီကာမိုဂါရီနီနဲ့နိုင်ငံတော်အတမင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တို့အပါအဝင်မစ္စတာစတိုင်လီယာနီစ်တို့မေလ၁၂ရက်နေ့မှာတွေ့ဆုံပြီးတဲ့နောက် EU မဟာမင်းကြီးတဦးအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုပထမဆုံးအကြိမ်တွားရောက်ဖို့သဘောတူညီမှုရရှိခဲ့တာဖြစ်ပါတယ်။မေလ၁၂ရက်နေ့ကမြန်မာနိုင်ငံကိုရောက်လာတဲ့မဟာမင်းကြီးစတိုင်လီယာနီချာမြန်မာနိုင်ငံကို EU ကစာနာမှုအကူအညီအသစ်တွေထပ်ပေးမယ့်အကြောင်းလဲကြေညာခဲ့ပါတယ် EU အနေနဲ့မြန်မာနိုင်ငံကိုမေ့မထားကြောင်းဒါကြောင့်လဲမြန်မာနိုင်ငံအတွက်စာနာမှုအကူအညီတွေနဲ့ဘေးအန္တရာယ်လျှော့ချရေးဆိုင်ရာအကူအညီအတွက်ယူရို12တန်းအကူအညီပေးဖို့စီစဉ်ထားကြောင်းအခုပေးမယ့်အကူအညီအသစ်တွေကနေဘေးဒုက္ခရင်ဆိုင်နေရသူတွေအတွက်အသက်ကယ်နိုင်မယ့်လုပ်ငန်းတွေနဲ့တဘာဝဘေးအန္တရာယ်တွေကိုရင်ဆိုင်ရေးအတွက်အထောက်အကူပြုမှာဖြစ်ကြောင်းမဟာမင်းကြီးစတိုင်လီယာနစ်ကပြောပါတယ်အခုပေးမဲ့ EU ရဲ့အကူအညီသစ်တွေကယူရို6တန်းကိုတော့ရခိုင်ရှမ်းနဲ့ကချင်ပြည်နယ်တွေအတွင်းပြည်ပခဖြစ်နေတဲ့ဒေသတွေမှာရှိနေတဲ့လူမှုအတိုင်းဝိုင်းတွေအတွက်စာနာမှုအကူအညီတွေတိုက်ရိုက်ပေးသွားမှာဖြစ်ပါတယ်။ကျန်တဲ့ယူရို3တန်းကိုတော့တဘာဝဘေးအန္တရာယ်ဒဏ်လျှော့ချရေးလုပ်ငန်းတွေမှာအသုံးပြုသွားမှာဖြစ်ပါတယ်။ EU ကအခုမြန်မာနိုင်ငံကိုပေးတဲ့အကူအညီသစ်တွေဟာတောင်နဲ့အရှေ့တောင်အာရှဒေသတွေ EU ကပေးဖို့ရှိတဲ့ယူရို28တန်းတွေကတစ်စိတ်တစ်ဒေသလည်းဖြစ်ပါတယ်။မဟာမင်းကြီးစတိုင်လီယာနီချာရခိုင်ပြည်နယ်ကိုခီးမဆက်ခင်နေပြည်တော်မှာပြည်ထောင်စုဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်